တချံနေရပြန်မဲ့ရန်ကုန်ရွှေပြည်သားနဲ့လှိုင်သာယာစစ်မှုဆောင်ကဝန်ထမ်းတွေကိုခီးသွွားထောက်ခံစွာမျိုးဆက်ရုံတချို့ထုတ်ပေးဖို့ပြင်ဆင်နေပါတယ်။ဒီအတွက်စည်ရင်ကောက်နေတယ်လို့ဆက်ရုံဝန်ထမ်းတွေကပြောပါတယ်။မဆုမြတ်မွန်အပြည့်စုံပြောပြပါအောင်ခင်ဗျာ
။တချံကာလနေရဒေသကိုပြန်ကြမဲ့ရန်ကုန်စစ်မှုဆောင်တွေမှာအလုံးလုံးနေကြသူတွေအတွက်ခီးသွွားထောက်ခံစွာသဘောမျိုးထုတ်ပေးနိုင်ဖို့ဆက်ရုံတချို့ကပြင်ဆင်နေပါတယ်။လှိုင်သာယာဆက်မှုဆောင်ကဆက်ရုံတစ်ခုမှအလုံးလုံးနေသူတယောက်ကဆက်ရုံဝန်ထမ်းဖြစ်တဲ့ဆိုတာကိုထောက်ခံစာပေးဖို့သူတို့ဆက်ရုံမှာစည်ရင်းကောင်းနေတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။စီရီဗင်းနဲ့ဘယ်လိုတက်မဆက်မှာလဲမရှိတော့ဘူး။ကျွန်တော်ကတော့ခုလက်ရှိကတော့ဒီဟိုအမခံမလဲအလုံးလုံးအမခံဆက်လို့ကတော့အစီအစီဗီဗီနဲ့ရှိရချင်းခြားဆက်နေတော့မပြောတော့ဘူးပေါ့နော်။
တကြံတွင်းခီးသွွားလာကြမဲ့ဝန်ထမ်းတွေလမ်းခီးမှအခက်အခဲမရှိအောင်လို့ဆက်ယုံကုမ္ပဏီတွေအနေနဲ့ထောက်ခံစာလုပ်ပေးဖို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်။ထောက်ခံစာအတွက်ကန့်သက်ချက်တွေမရှိပေမဲ့တကြံပိတ်ရက်ပြီးလို့အလုပ်ပြန်တက်ရမယ့်နေ့မှာအလုပ်မဆင်းနိုင်ခဲ့ရင်တကြံပိတ်ရက်တွေအတွက်လောက်ခလာစာပေးမှာမဟုတ်ဘူးလို့သတိပေးထားတဲ့အကြောင်းရွှေပြည်သားဆက်ယုံလုပ်သားတယောက်ကပြောပြပါဗျ။ဟော
အမအခုလောလောဆယ်တော့တို့ကနေထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစီးရင်ကောက်ခိုင်းတာတွေကကျန်တာတော့ဘာမှမပြောဘူး။ဒီ3လပိုင်း31ရက်နေ့ကိုရက်စားပေးရတယ်အမ။လောက်ခလာစာကတော့တို့ဒီပုံမှန်တိုင်းပဲ10ရက်နာတော့ပေးတယ်မှာဒါပေမဲ့လုံးခွင့်နာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာလုံးလာမသိတဲ့လူအဲ10ရက်ခါဒီလေးမပေးဘူးလို့တော့ပြောတယ်မှာသူက6ရက်ပဲရှိတယ်အလုပ်ပိတ်ရက်က6ရက်ပဲရှိတယ်ဆိုတော့22ရက်နေ့ကစပိတ်မယ်ဆိုပြီးတော့22ရက်နေ့အတွက်ကို22ရက်အစားပြန်ပေးရမယ်ဆိုပြီးသင်ခိုင်းတာပဲမှာ
တကြံပိတ်ရက်တစ်ရက်ပိုးပိတ်ပေးမယ်နေ့အတွက်တနင်္ဂနွေနေ့ကိုရက်အစားထိုးချိုးပြီးတော့အလုပ်ဆင်းပေးရမယ်လို့လှိုင်သာယာဆက်ယုံလုပ်သားတယောက်ကလည်းပြောပြပါတယ
်တချို့ဆက်ယုံတွေသူရှင်ဒီတကြံတွင်ရက်ကိုပိုးပြီးပိတ်ပေးစေခြင်းနဲ့သူရှင်တနင်္ဂနွေနေ့ဒီမှာသူရှင်သူတို့ရက်ကိုအစားထိုးဆိုပြီးခေါ်လိုက်တယ်လေခေါ်ပြီးတနင်္ဂနွေနေ့ဒီမှာရက်ကိုတစ်သက်ဆင်းရပြီးတော့တကြံရက်ချက်လို့ရှင်ပိုးပြီးပိတ်ပေးရပေါ့တမန်လက်ကရက်ကို6ရက်ဆိုရင်သူက12ရက်လောက်ပိတ်ပေးရပေါ့အဲ့လိုမျိုး
ကုမ္ပဏီတွေဆက်ယုံအလုပ်ယုံတွေမှာအလုပ်လုပ်နေကြသူတွေအနေနဲ့နေရပြန်တဲ့အခါမှာလမ်းခီးမှာအခက်အခဲမဖြစ်အောင်လို့ဝန်ထမ်းဖြစ်ချောင်းထောက်ခံစာလုပ်ပေးနေတာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။ပြည်တွင်းမှာခီးသွွားလာဖို့အတွက်အမှတ်ပုံတင်မဖြစ်မနေလိုအပ်ပြီးတော့နောက်ပိုင်းကျရင်တော့အမှတ်ပုံတင်အပြင်ရက်ကွက်နဲ့ရဲစခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထွက်လာတာမျိုးတော့မရှိသေးပါဘူးရှင်။